American သမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးတော့လျှို့ဝှက်ထားရမယ့်အချက်အလက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချတာဟာ FBI ညွှန်ကြားရေးမှူးဟောင်း James Comey အနေနဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်နဲ့မူဝါဒတွေကိုချိုးဖောက်တာဖြစ်တယ်လို့ကြာတာပြီးနေကထုတ်ပြန်တဲ့တရားရေးဌာနစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့စာမျက်နှာ68မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်။2019မေလက James Comey ကိုရာထူးကဖြုတ်ချလိုက်ပြီးတဲ့နောက်မှာဒီချက်လက်တွေကို Comey ကဖွင့်ပြောခဲ့တာပါ။ဒီချက်လက်တွေထဲမှာသမ္မတထရမ့်အစိုးရတက်ဆန်အချိန်လုံးကသူနဲ့တယောက်ချင်းပြောဆိုခဲ့တာတွေလည်းပါဝင်ပါတယ်။လျှို့ဝှက်ရမယ့်အကြောင်းအရာတွေကိုအခုလိုခွင့်ချတာဟာသူ့လိုလုပ်ပိုင်ခွင့်ရခဲ့တဲ့ထောင်ထဲချီတဲ့ FBI ဝန်ထမ်းဟောင်း3000ကျော်အတွက်အန္တရာယ်ရှိတယ်လို့ပြောတာပါ။2019 February လကကိုမီရေးသားထားတဲ့အချက်အလက်တွေထဲမှာမြို့သားလုံခြုံရေးအကြံပေးအရာရှိဟောင်း Michael Flynn နဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းမှုတွေမလုပ်ဖို့သမ္မတ Trump ကပြောခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအချိန်က Flynn ကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်စစ်ဆေးခံရတဲ့အချိန်လေးဖြစ်ပါတယ်။တရားရေးဌာနကတော့ညွှန်ကြားမှုဟောင်းကိုမီကိုတရားစွဲဆိုဖို့ကိစ္စကိုညှင်းပယ်ထားပါတယ်။အချက်အလက်တွေကိုဖွင့်ချပြောဆိုခဲ့တဲ့အပေါ်မှာကိုမီကိုယ်တိုင်ရောသူ့ရဲ့ရှေ့နေတွေရောလှည့်ဝှက်ထားရမယ့်အကြောင်းအရာတွေကိုပေါက်ကြားစေခဲ့တဲ့တက်တီအထောက်အထားဘာမှမတွေ့ဘူးလို့စုံစမ်းစစ်ဆေးရေးချုပ် Michael Horowitz ကပြောပါတယ်။